တော်ရရှိမြတ်ခင်ဗျာထာဝရရှင်မြတ်စွာဘုရားသခင်စီရင်တော်မူမဲ့နေ့ရက်ဟာလူသားတွေမထင်မှတ်တဲ့အချိန်မှာဒီကဘာကိုရောက်လာပြီးအရာအလုံးပျက်စီးပျောက်ကွယ်ကုန်မှာဖြစ်ပါတယ်မိုးကောင်းကင်ဟာမီးလောင်ပျက်စီးပြီးလောကဓာတ်တစ်ခုလုံးဟာပူလွန်းအားကြီးလို့အကြီးပျော်ကုန်မှာဖြစ်တယ်အဲ့ဒီလိုဘုရားရှင်စီရင်တော်မူမဲ့နေ့ရက်ဟာတနေ့နေ့တစ်ချိန်ချိန်မှာရောက်ရှိလာလိမ့်မယ်လို့စိတ်ထဲမှာမှတ်သားမျှော်လင့်ပြီးတန်ရှင်းတဲ့အကျင့်ကိုကျင့်ဘုရားဝတ်မှာမွေ့လျော်နေကြဖို့တိုက်တွန်းဖော်ပြထားတဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းမိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်17ကနေအခန်းငယ်23အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ဒီကဘာကြီးပြတ်တုံးအဆုံးသတ်တဲ့နေ့မှာပေါ်လာမဲ့ကောင်းကင်သစ်နဲ့မြေကြီးသစ်အကြောင်းရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်17ကနေအခန်းငယ်23အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေးလာတင်ပြမှာဖြစ်ပါတယ
်မင်္ဂလာပါမိတ်ဆွေအပေါင်းတို့မိတ်ဆွေအပေါင်းတို့ခမညာတမန်တော်ကြီးရှင်ပေတရု၏ယခုလောလောဆယ်အနာဂတ်တွေကတော့ဖြင့်လူသားတို့ရဲ့အချိန်ကာလကိုအဖဖျားသခင်စီရင်ခြင်းဆိုတဲ့ခေါင်းစဉ်အောက်ကသင်ခန်းစာတွေပဲကျွန်တော်ရဲ့အတိတ်ပစ္စုပန်အနာဂတ်ကာလ၃ပါးအကြောင်းတွေပဲဖြစ်တယ်ဆိုတာတွေကိုမိတ်ဆွေတို့သိပြီးဖြစ်ကြပါလိမ့်မယ်ဒီသင်ခန်းစာတွေရဲ့မူလအစကတော့အသင်းတော်တို့နဲ့ယုံကြည်သူအဖွဲ့အစည်းတို့ကြုံရလက်တန့်သောခရစ်တော်ဆန့်ကျင်ဝါဒသမားတွေမိစ္ဆာအယူဝါဒီတွေစာရန်ဘက်တော်သားတွေရဲ့မိစ္ဆာအယူအဆတွေဟာအသင်းတော်ကိုဖျက်လို့ဖျက်စီးလောက်ကြလာလိမ့်မယ်။ယုံကြည်ခြင်းတရားကိုပြည့်ပြားအောင်စော်ကားမော်ကားတွေပြုလာကြလိမ့်မယ်။ဆွဲဆောင်မှုတွေရှိလာကြလိမ့်မယ်ဆိုတဲ့အကြောင်းတွေကိုမှားကြားရာကနေပြီးတော့အခြေခံလာတဲ့သင်ခန်းစာတွေပဲဖြစ်ခဲ့ပါလေ။မှန်ပါလေ။အဖဖျားသခင်ရဲ့အတိတ်ရဲ့ပစ္စုပန်ရဲ့အနာဂတ်ရေးရဲ့စီရင်တော်မူခြင်းတို့ကိုပါဒီမိစ္ဆာအပိုင်းအဝိုင်းဟာစက်တိုက်ပြည့်ရဲ့ပြုကြလိမ့်မယ်တကယ်မဟုတ်တဲ့စိတ်ကူးရင်တွေရောင်ရောင်မဖြစ်နိုင်တဲ့တရားတော်တွေရောင်ရောင်ပောက်ကရတွေမဖြစ်ဖြစ်အောင်ပြောလာကြမယ်ဖြက်လို့ဖြက်စည်းတွေလောက်လာကြလိမ့်မယ်ဆိုတဲ့အကြောင်းတွေနဲ့ဆက်နွယ်လာခဲ့တယ်လို့ကျွန်တော်တို့ဆိုရမှာဖြစ်ပါတယ်ရှေးဦးစွာသိမှတ်အပ်သောအရာဟူမူကားဆိုပြီးတော့တမန်တော်ကြီးကတကူးတကစတင်ပြီးတော့သတိပေးခဲ့တဲ့နေရာမှာရှေးဦးစွာသိမှတ်အပ်သောအရာဟုမူကားနောက်ဆုံးသောကာလ၌ပြည့်ရဲ့ပြုတ်တတ်သောသူတို့သည်မိမိတို့တက်မဲ့ခြင်းအတိုင်းကျင့်နေ၍သခင်ဖျားကြွလာမည်ဟူသောဂရိတော်သည်အဘယ်မှရှိသနည်းဘိုးဘေးများအိပ်ပျော်သည့်နောက်ခတ်သိမ်းသောအရာတို့သည်ဖန်ဆင်းစကားဖြစ်သကဲ့သို့ဖြစ်မြဲဖြစ်ကြ၏ဟုဆိုလျက်ကဲ့ရဲ့ခြင်းနှင့်တကွပေါ်လာကြလိမ့်မည်အဲ့ဒီလိုဖော်ပြထားခဲ့တဲ့ဩဝါဒစကားကိုကျွန်တော်အခိုင်အမာကြားနာခဲ့ရခြင်းပဲဖြစ်ပါတယ်။တခါအဲ့ဒီလိုဖော်ပြပြီးတဲ့နောက်မှာမှသမိုင်းဖြစ်ရတွေအပေါ်မှာအတွေးအခေါ်တွေမှားယွင်းအောင်ယုံကြည်ခြင်းပြက်ပြက်အောင်လို့ဒင်းတို့မိစ္ဆာသမားတွေဟာလှုပ်ချင်တယ်။ပြက်ပြက်သိမ်ဖြင်းတဲ့အနေအထားအထိရောက်အောင်တနည်းအားဖြင့်မမှတ်မိနိုင်လောက်အောင်လှုပ်လာကြလိမ့်မယ်ဆိုတာတွေကိုဖော်ပြရင်းနဲ့မျက်မှောက်ခေတ်ကျွန်တော်ရဲ့အချိန်ကာလပြီးပင်လျင်ဘုရားသခင်ကအချိန်ပေးထားလို့သာကြံရစ်နေတာ။နှုတ်ကပတ်တော်အဖြစ်ဆိုရင်ဒီလောကရဲ့အချိန်ကာလကိုဘုရားသခင်ဟာမီးနဲ့အတူသို့ထားမယ်။မီးအဖြစ်စီရင်ရန်အနာဂတ်သို့ဥတည်နေစေတယ်ဆိုတာတွေ့ကိုပါ။ယင်သိမ့်တုံပွဲကောင်းလောက်အောင်သတိပေးခဲ့ပြီးပြီဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။မှန်ပါတယ်။ရှေးကာလ၌မိုးကောင်းကင်ကို၎င်းရေထဲကထွက်၍ရေဖြင့်တည်သောမြေကြီးကို၎င်းဘုရားသခင်နှုတ်ကပတ်တော်သည်ဖြစ်စေတော်မူကြောင်းနှင့်ဖြစ်ပူးသောလောကရတ်ကိုထိုသို့သောအဖြစ်ရည်နှင့်လွှမ်းမြုပ်၍ဖြက်စီးခြင်းအကြောင်းကိုထိုသူတို့သည်မှတ်မိခြင်းသောစိတ်မရှိကြ။ယခုရှိသောမိုးကောင်းကင်နှင့်မြေကြီးဟူမူကားတရားဆုံးဖြတ်၍အတ္တမလူတို့ကိုဖြက်စီးသောနေ့ရက်တိုင်အောင်ထိုနှုတ်ကပတ်တော်အဖြစ်သို့ထားလျက်ရှိ၍မီးရှို့ခြင်းအဖို့အလုံးဟာနေ့ရက်သတည်းတဲ့။သောတရှင်မိတ်ဆွေအပေါင်းတို့မိစ္ဆာဝါဒီတို့ကအဲ့ဒီလိုဖြက်လို့ဖြက်စီးလို့လေဘာအရေးလဲ။တို့အသက်တာမှာယုံကြည်ရင်းရှိရင်ပြီးတာပါပဲကွာဆိုတဲ့အတွေ့မျိုးကိုဘုရားသခင်မနှစ်သက်တော်မူဘူးနှုတ်ကပတ်တော်ကနေပြီးတော့ရှင်ပေသူရဲ့ကလောင်ကင်သောလက်တွေအပြင်အဖဘုရားသခင်ဟာဒီလိုအတွေ့အခေါ်မျိုးကိုမနှစ်သက်ဘူးပော့ပော့နေပော့ပော့စားခြင်းကိုမကြိုက်ဘူးဆိုတဲ့အချက်တွေကိုအတီးပြုတ်စေတယ်သတိပေးစေတယ်လို့လဲကျွန်တော်ခေါင်းထဲမှာအတွေ့ရောက်မိပါတယ်တစ်ချိန်တည်းမှာပဲကဘာတစ်ခုမိသားစုဆိုတဲ့ယုံကြည်သူမယုံကြည်သူလူသတ္တဝါအလုံးတို့ကိုလေကိုယ့်ရဲ့လောကကဘာကိုမျောလင့်နေရတဲ့ ကိုယ့်အသက်တာနဲ့တကွအနာဂတ်နေ့ရက်တို့အရေးများကိုတွေးတောဆင်ခြင်ရင်းနဲ့ကယ်တင်ခြင်းကြီးစုတော်ကိုအလျင်အမြန်လက်ခံစေခြင်းတော်မူတယ်ဆိုတဲ့ဆန္ဒတော်ကိုလည်းဖော်ပြပေးနေတယ်လို့ပဲကျွန်တော်ခံယူမိပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့သင်ခန်းစာတို့ကဖော်ပြချက်တွေဟာသိပ္ပံလောကသားတွေသိပ္ပံမှသိပ္ပံဖြစ်နေတဲ့သိပ္ပံကိုအထင်တကယ်ရှိနေသူတွေအားလုံးနဲ့သက်ဆိုင်ခြင်းရှိတယ်တနည်းအားဖြင့်မိမိတို့သက်ဆိုင်ရာမိမိတို့ရှင်သန်နေထိုင်ရာရုပ်လောကကဘာကိုတွေ့တာမျက်နှာကြသူလူသားကဘာတစ်ခုလုံးကိုအလွန်အရေးကြီးတဲ့သင်ခန်းစာများချပေးခဲ့တယ်ဆိုတာကိုကျွန်တော်တွေ့ခဲ့ရပြီးဖြစ်ပါတယ်ချစ်သူတို့ထာဝရဘုရားမှာကာလတည့်ရသည်အနှစ်တစ်ထောင်ကဲ့သို့၎င်းအနှစ်တစ်ထောင်သည်တည့်ရကဲ့သို့၎င်းဖြစ်သည့်အရာတစ်ခုကိုမမေ့လျော့ကြနှင့်လူအချို့တို့သည်နှေးခြင်းကိုမှတ်သည့်အတိုင်းထာဝရဘုရားသည်ဂတိတော်အရာမှနှေးတော်မမူငါတို့သည်ငါတို့တွင်အဘယ်သူမျှမပျက်စီးပဲရှိသမျှတို့သည်နောင်တရစီခြင်းငှာအလိုတော်ရှိ၍ငါတို့ကိုသီးခံတော်မူ၏တခိုးသည်ညအခါလာသကဲ့သို့ထာဝရဘုရား၏နေ့ရက်သည်လာလိမ့်မည်ထိုနေ့၌မိုးကောင်းကင်သည်ကြီးစွာသောအသံနှင့်တကွပျောက်သွားလိမ့်မည်လောကတတ်တို့သည်ပူအားကြီး၍ပြက်ကြလိမ့်မည်မြေကြီးကိုမှဆ၍မြေကြီးပေါ်မှပြုလုပ်သမျှသောအရာတို့သည်ကျွန်းလောင်ကြလိမ့်မည်တဲ့အဲ့ဒီသင်္ကန်းစာတွေအရာအဖထာဝရမြတ်စွာဘုရားစီရင်တော်မူတဲ့ထိုအချိန်ကာလဟာအကာလမှောင်မိုက်ကြီးတဲ့ကိုလူတွေအသိအမှန်မပြုမိမောတွေ့ဝေနေကြခြင်းသတိမမူဂူမမြင်လုပ်နေကြခြင်းမှာသခိုးဝင်တယ်လို့ဖြတ်ခနဲ့ဇူးဇူးဆက်ဆက်ရောက်လာမှာဖြစ်တယ်ဘယ်တော့မှမကြားဘူးတဲ့အသံစိတ်ကူးညံနဲ့မဖော်ထုတ်နိုင်တဲ့အသံတစ်မျိုးနဲ့မိုးကောင်းကင်ကြီးတစ်ခုလုံးဟာကသောကမျောလွင်မျောကွယ်ပြောက်သွားရလိမ့်မယ်။အဲဒီလိုမိုးကောင်းကင်ပျောက်ကွယ်တဲ့ဆိုကြဲကအမောင်တုကြီးကြီးစိုးလာရလိမ့်မယ်။ဒါဟာလေအဖဖျားသခင်ကြီးနေရဲ့ဆရာဟာညကနေသားချင်းအစပြုတ်ရလိမ့်မယ်ဆိုရက်ပရောဖက်ယောလာမှစသောအနာဂတ်ကျမ်းတို့အတိုင်းဖြစ်ရမယ်ဆိုတဲ့အချက်ကိုသိသာစေတဲ့အကြောင်းကိုကျွန်တော်အနေနဲ့တင်ပြခဲ့ပြီးဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့ကွန်ပျူတာတွေနဲ့တောင်းမှပူပေါင်းစီစဉ်ရင်တောင်မှနှုတ်ကပတ်တော်ဟာဒီလောက်အထိထံကရင်ကြနိုင်ပါမလားရှင်းလင်းနေလောက်အောင်ဂျိတ်ဆက်မိနိုင်ပါမလားလို့ကျွန်တော်ရင်ထဲမှာလှုပ်ရှားစွာခံစားမိပါတယ်သောတာရှင်အပေါင်းတို့အဲ့ဒီအထဲကလောကတတ်တို့သည်ပူအားကြီး၍ပြက်ကြလိမ့်မည်ဆိုတဲ့အချက်ကိုကျွန်တော်အလေးနဲ့စဉ်းစားသင်းလှတယ်လို့ကျွန်တော်ဆိုချင်ပါတယ်လောကတတ်တို့သည်ဆိုတာတွေ့ကိုအင်္ဂလိပ်ကျမ်းအားဖြင့် elements လို့ဖော်ပြထားပါတယ်ယုတ်ကုံတတ္တိရှိသောဒရမယာအားလုံးကိုအဲ့ဒီရှေးကာလကလေးကဖျားသခင်အတီးပြုတ်လိုက်ခြင်းပဲဒါကုမတဖန်တမန်တော်ကြီးရှင်ပေတရုရဲ့ Greek စာပေနဲ့နှွယ်ကြည့်လိုက်တဲ့အခါမှာကြပြန်တော့အဲ့ဒီဒရဆိုတာတွေဟာ Stoicheia ဆိုပြီးတော့ဖြစ်နေတာကိုတွေ့ရပြန်ပါတယ်အဲ့ဒီ Stoicheia ဆိုတာကိုသုံးနှုန်းခြင်းအပြင်အခုယုတ်ဒရလို့ဖော်ပြတဲ့ Elements တွေဟာအနုမြူခေါ်အက်တမ်တက်ပင်ပို၍သိငယ်နေပါကြောင်းကိုတအံ့တော်ကျွန်တော်တို့တွေ့လာရပါတယ်။ဟုတ်ပါတယ်။အက်တမ်ဆိုတဲ့အနုမြူဆိုတာဟာနောက်ထပ်စိတ်ပိုင်းလို့မရဘူးမရဘူးဆိုပြီးတော့အသေးဆုံးထားရကနေပြီးတော့အခုခေတ်သိပ္ပံလောကမှာအဲ့ဒီတိုင်မဟုတ်တော့ဘူး။အက်တမ်စီတဲ့မှာမှ nucleus လို့ခေါ်တဲ့အမြူတည်။အဲ့ဒီ nucleus ရဲ့နဘေးမှာမှ electrons လို့ခေါ်တဲ့ atoms တည်းရဲ့ composition သေးသေးကလေးတွေဟာရှိနေတယ်ဆိုတာကို Atomic Hypothesis တနည်းအားဖြင့် Atomic Theory လို့ခေါ်တဲ့နီးဗျူဟာတွေအားဖြင့်သိပ္ပံပညာရှင်တွေဟာထပ်မံစိတ်ဖြာနိုင်ကြတာကိုသိလာရပါတယ်။အဲ့ဒီအတိုင်းပဲပေါ့။ဟိုးအရင်တုန်းကဆိုရင် Biology လို့ခေါ်တဲ့ဇီဝဗေဒနီးပညာအရ Cell ဆိုတဲ့ကလပ်စည်းဟာအသေးဆုံးလို့ကျွန်တော်တို့ထင်ခဲ့ကြတယ်။အခုတော့အဲ့ဒီအတိုင်းမဟုတ်တော့ဘူး။ Cell stem မှာမှ Cytoplasm, Protoplasm တွေ Nucleus တွေchromosomes ဆိုတာဟာရှိနေတယ်ဆိုတာတွေ့ကိုအသေးစိတ်ဆက်လက်စိတ်ဖြာလာနိုင်တာကိုကျွန်တော်တို့တွေ့လာရပါတယ်။အဲဒီလိုစိတ်ဖြာနိုင်တဲ့အတွက်ကြောင့်လေအခုအချိန်မှာမျိုးရိုးဗီဇနိယာမကိုတောင်မှပြုပြင်ပြောင်းလဲနိုင်ပြီးဘာညာဆိုပြီးတော့သိပ္ပံအတတ်ပညာသမားတွေဖော်ပြလာကြခြင်းပါ။မိတ်ဆွေအပေါင်းတို့ဒီတော့အခုတမန်တော်ကြီးရှင်ပေတရုလို့တငါသေးဘဝကနေတမန်တော်ကြီးဖြစ်လာရသူ။အညတရလူသားတဲကသာမန်လူသားတယောက်ဖြစ်သူရဲ့အခုဩဝါဒဖော်ပြချက်တွေဟာလောကရဆိုတဲ့ကိုစားပြုစကားရဲ့နောက်က Stoicheia လို့ခေါ်တဲ့ Greek ဝဟာရအဖြစ်အလွန်အလွန်အံ့ဩဖွယ်ဖြစ်နေတယ်။နေရှိုင်းကျေပြန့်လွန်းနေတယ်ဆိုတာကိုကျွန်တော်မယုံနိုင်လောက်အောင်တွေ့လာကြရပါတယ်။မိတ်ဆွေတို့အခုလောကတတ်တို့သည်ပူအားကြီး၍ပြက်မြီဆိုတာရဲ့လောကတတ်ပျက်စီးခြင်းသဘောတရားဟာ အမှန်တော့ကျွန်တော်တို့ကမ္ဘာလောကရဲ့ကျွန်တော်တို့ကမ္ဘာလောကကြီးရဲ့အမြုတေတို့ပြည့်ရမည်ဆိုတာကိုဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်။ရှင်းရှင်းလင်းလင်းလေးအတိတ်ပဲရှိနေပါတယ်။ဖန်ဆင်းတော်မူသောအရာတို့ဤနောက်ထပ်စိတ်ဖြာ၍မရတော်သောဒရက်တို့ပျက်စီးကြရမည်ဆိုတာကိုပြောလိုက်တာနဲ့အတူတူပါပဲ။မထူးဆန်းလွန်ဘူးလား။ပြီးတော့တခါအခုနောက်ဆုံးပေါ်အတိတ်တရားတွေနဲ့လဲသွားပြီးတော့ညှိနေပြီ။မလွတ်မကင်းသာလောက်အောင်ဆက်ဆက်နေပြီဆိုတာဟာရှင်းမနေဘူးလား။ကလောက်ခိမြင့်ခိလှဲခိကထွက်ပေါ်လာတဲ့သမာကျမ်းစကားများကပေါ်ပြပေးလိုက်တဲ့အသက်ရှင်ခြင်းတရားတွေဟာအချိန်ကာလရှည်ကြီးကိုတိုးဝှေ့ပြီးတော့လူသားတို့အတွက်အလွန်ပီပင်သောလမ်းကြီးတစ်ခုလိုဖြစ်နေပြီမဟုတ်ဘူးလားမိတ်ဆွေပူအားကြီး၍တဲ့နော်ဟုတ်တယ်အလွန်သေးငယ်လှပါပြီနောက်ထပ်ခွဲပြားလို့မရနိုင်တော့ပါဘူးဆိုတဲ့အက်တမ်ကိုတိုင်းသီးပင်လျင်သူ့ကိုစိတ်ခွဲလိုက်ချိန်မှာ energy ဆိုတဲ့အပူဓာတ်ကိုရတယ်အဲ့ဒီ atomic energy လို့ခေါ်တဲ့အနုမြူအပူဓာတ်အနုမြူအင်အားကိုအသုံးအပြုပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကတည်းကအနုမြူဘုံးကြီးတွေလို့ဂျပန်ပြည်ကဟီရိုရှိမာတို့နဂါဆကီတို့ပေါ်မှာကြဲ့ချပစ်လိုက်လို့လူ6သိန်းလောက်ပြိုက်ခနဲ့သေးနောက်ထပ်လဲသံပေါင်းများစွာသောလူသားတို့ဟာယောဂဗျာပေါင်းများစွာကိုဇက်တိုက်ခံစားပြီးတော့ဒီကနေ့တည်းထိအောင်ဆန့်ကျင်ဆန့်ကျင်ဖြစ်ကုန်ကြခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်တို့နဖူးတွေ့ဒူးတွေ့တွေ့ခဲ့ကြအပါပြီကိုယ်တိုင်မမိလိုက်သည့်တိုင်အောင်လေသရင်ပလင်းတွေကိုတော့အ ਨੇ ဆုံးကြားနာသိကျွမ်းနေကြပါပြီ။ဘယ်လိုလုပ်ပြီးတော့ညင်းလို့ရတော့မှာပါလေ။မိတ်ဆွေအထက်အငယ်ခုနှစ်မှာကလေးကဖြက်စည်းသောနေ့ရဲ့တိုင်အောင်နှုတ်ကပတ်တော်အဖြစ်သို့မဟုတ်အမိန့်တော်အဖြစ်ပို့ထားလျက်ရှိ၏ဆိုပြီးတော့ဒီကနေ့ကျွန်တော်ရဲ့ကဘာကိုပြင်းထန်စွာအဖဖျားသခင်သတိပေးခဲ့ပြီးပြီမဟုတ်ဘူးလား။မိတ်ဆွေတို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကတော့ဆရာကြီးလို့ပြီးတော့ဒီ atomic bombs ကြီးတွေ nuclear လက်နက်ကြီးတွေ ਨੇ အဖဖျားသခင်ကကဘာကြီးကိုစီရင်ပစ်မယ်ဟေးဆိုတာမျိုးလုံးဝမပြောဝန်ပါဘူးဒါပေမဲ့လွတ်လပ်စွာတွေးခေါ်ခွင့်ကိုသုံးပြီးတော့တုံ့လောက်ဖို့ရှိနေတာကတော့အမှန်ပဲကျွန်တော်ရဲ့မူရင်းစာရေးဆရာကြီးဒေါက်တာ J. Vernon McGee ကတော့သူ့ရဲ့စိတ်ထင်ပြောရရင်အခုလူတွေရှာဖွေတွေ့ရှိထားတဲ့ atomic တို့ nuclear တို့အင်အားတွေလို့သဘောမျိုးအခြားအင်အားကြီးတစ်ခုခုကိုလည်းအဖဖျားသခင်ဟာလူတွေမတွေ့နိုင်အောင်လို့ပြောင်းပြန်ကလေးလုပ်ပြီးတော့ခြံကျင်ရင်ခြံထားနိုင်တယ်လို့ပြောပါတယ်။အဖဖျားသခင်အကြံအစီတော်တို့ကိုတော့ကျွန်တော်အုံနှောင်းနဲ့ဘယ်လိုမှလိုက်ပြီးတော့မကြည့်နိုင်။မသိနိုင်တဲ့အတွက်ကြောင့်ဖြစ်ဖြစ်ညှင့်ညှင့်ခံမှန်းကြည့်တဲ့သဘောပေါ့။ဒီအကြောင်းတွေကိုတွေးပြီးတော့တုံ့လောက်ချင်းရှိရတယ်ဆိုတာကတော့တကန်တာ။ဒီစက်ကြဝလာနဲ့လူကပါဟာသေချာတွေးကြည့်။ကျွန်တော်လူသားတွေရဲ့သမိုင်းအတွက်အဖဖျားသခင်ဖွင့်လှစ်ပေးထားတဲ့နိဗ္ဗာန်ဈေးကြီးနဲ့တူနေလိုက်တာလို့ကဆိုခြင်းစရာမကောင်းဘူးလားလူသားတို့အတွက်လိုတဖူလုံလူရိပ်မြုံလို့ဆိုရလောက်အောင်ဒီကမ္ဘာလောကကြီးဟာဖူဖူလုံလုံရှိတယ်ဖွဲ့ဖွဲ့ရရာရှိတယ်အာယုံခံစားစရာတွေတသက်စာလိုအင်တွေနဲ့လူဘဝအတွက်ပြီးပြည့်စုံနေတာပါပဲဒါပေမဲ့အဲ့ဒီလူသားဟာသူ့ကျေးဇူးတော်ကိုမသိတဲ့အချင်းသူရဲ့ဂရိတော်နဲ့အညီချထားပေးတဲ့တန်ရှင်ချင်းအခွင့်လို့ဆိုတဲ့နှလုံးသားတန်ရှင်ချင်းမရှိ corruption ကနှလုံးရင်အညီအကျင်းများနဲ့မကင်းနိုင်တဲ့အခြေအနေအဲ့ဒီနောက်မှာ pollution လို့ခေါ်တဲ့လောကီအညီအကျင်းများနဲ့ဆက်လက်နွယ်ရှက်အဲ့ဒီလိုနီးနဲ့သားလျင်လုံးလဲချလဲလိုက်ပြီးတော့ညဉ့်ညမ်းသောအပြစ်နှင့်စစ်သမိုင်းကိုသာဆက်လက်ဥတည်နေကြရရှာပြီအဲ့ဒီလမ်းပေါ်မှာပဲတော်လှပြီတက်လှပြီဆိုတဲ့အရေးအချင်းကောင်းတို့ကိုယ်တိုင်ဟာ fallen nature လို့ကျွန်တော်ပြောလို့ရှိတယ်လူဘဝလူလောကကိုတိုက်စားဖျက်ဆီးလို့ပြစ်နေပြန်ပြီဆိုတာကိုယဉ်နှင်းပွဲကျွန်တော်တို့ဆက်ဆက်စဉ်းစားမိစေပါれမြေကြီးကိုမှစ၍မြေကြီးပေါ်မှပြုလုပ်သမျှသောအရာတို့သည်ကျွန့်လောင်ကြလိမ့်မည်တဲ့ဆက်ရန်ကြံနေတာလေးကိုကျွန်တော်မိမထားပြကြပါနဲ့နော်မြေကြီးကိုတဲ့မြေကြီးသက်သက်ကိုကြီးပဲမဆိုလို့တော့ဘူးကဘာကြီးတစ်ခုလုံးကိုဆိုလိုခြင်းဖြစ်တယ်သမုတ်တရားတွေပင်လေတွေအကုန်အကျုံးဝင်နေပြီမှန်ပါ रे အာမုတ်အနာဂတိကျမ်းအခန်းကြီး9ရဲ့အငယ်4မှာအခုလိုရှင်းလင်းပြသားစွာကျွန်တော်တို့တွေ့ကြရပါပြီတပန်းအရှင်ထာဝရဘုရားသည်ငါအာပြတော်မူသောယူပါယုံဟုမူကားမီးဖြင့်ဒံပေးခြင်းဟာမီးကိုခေါ်တော်မူ၍မဟာသမုတ်တရားကိုမီးလောင်လေ၏ကုန်းကိုလည်းလောင်လေ၏တဲ့မိတ်ဆွေအပေါင်းတို့ခမညာအဲ့ဒီလောက်အထိကြောက်ခမန်းလီလီရှိလာတဲ့ပျက်စီးခြင်းအကြောင်းတွေကိုဖော်ပြတဲ့နေရာမှာသမိုင်းကာလရှည်ကြီးအတွင်လူသားတို့ပြုတ်တော်မူခဲ့တဲ့ဂျေဇုတော်ကိုမေ့ချန်ထားလို့မရနိုင်ဘူးလူသားတို့အတွက်ပြုတ်တော်မူခဲ့တဲ့ဂျေဇုတော်တွေကိုကျွန်တော်တို့ဘယ်လို့မှမေ့ထားလို့မရနိုင်တော့ဘူးဒီမြေကြီးဒီသမုတ်တရားနဲ့ဒီသတ္တလောကအပေါင်းတို့ကို အဖဖျားသခင်ဘလောက်အထိကောင်းကြီးတွေလျှံလျှံဝေအောင်ပေးခဲ့ဘူးတယ်ဆရာကို104ခုမြောက်သောဆာလံရဲ့ဖော်ပြချက်နဲ့မှတ်တမ်းပြုခြင်းပါတယ်ဟုတ်ပါတယ်104ခုမြောက်သောဆာလံရဲ့အငွေ20မှ30အတွင်းကိုပြန်ပြီးတော့နาศင်ကြည့်စေခြင်းပါတယ်ကိုတော်သည်မှောက်မိုက်ကိုစီရင်တော်မူ၍ညဖြစ်ပါ၏ထိုချိန်၌တောတရိษံအပေါင်းတို့သည်တွားလျက်ထွက်တတ်ကြပါ၏ချင်းသေးပြိုတို့သည်လူရဲ့ချင်းအလိုငှာဟောက်၍ဖျားသခင်ထံမှအစာကိုရှာကြပါ၏တဖန်နေထွက်ပြန်လျင်သူတို့သည်ဆုတ်သွား၍နေမြဲတွင်တို့၌အိပ်နေကြပါ၏လူသည်လည်းလှုပ်ဆောင်ပြုတ်မှုချင်းငှာညဦးတိုင်အောင်ထွက်သွားပါ၏အိုထာဝရဖျားကိုတော်စီရင်ပြုတ်ပြင်တော်မူသောအရာတို့သည်အလွန်များပြားပါ၏ရှိရှိသမျှတို့ကိုပညာတော်အားဖြင့်ဖန်ဆင်းတော်မူ၏မြေကြီးသည်ဗန္တာတော်နှင့်ကြွယ်ဝပါ၏မရေတွက်နိုင်အောင်တွားရသောတရိษံအစရှိသောတရိษံအကြီးအငယ်အများတို့နေရာကြီးမားကျယ်ဝန်းသောသမုတ်တရားလည်းရှိပါသေး၏ထိုအရ၌သင်္ဘောတို့သည်တွားလာကြပါ၏ထိုအရ၌ကွန်မြူးစေခြင်းဟာဖန်ဆင်းတော်မူသောငါးကြီးလဝိတန်လည်းရှိပါ၏ထိုသို့သောတရိษံအပေါင်းတို့သည်အချိန်တန်လျင်အစာကျွေးတော်မူစေခြင်းဟာကိုတော်ကိုမျှော်လင့်လျက်နေကြပါ၏ကိုတော်ချထားတော်မူသည့်အတိုင်းသူတို့သည်သိမ့်ယူကြပါ၏လက်တော်ကိုဖွင့်တော်မူသောအဖြစ်သူတို့သည်ကောင်းသောအရာနှင့်ရောင်ရဲကြပါ၏မျက်နာတော်ကိုလွှဲတော်မူလျင်သူတို့သည်ပင်ပန်းကြပါ၏သူတို့အသက်ကိုရုပ်သိမ်းတော်မူလျင်သူတို့သည်သေ၍မိမိတို့မြေမှုန့်သေးသို့ပြန်သွားကြပါ၏တဖန်ဝိညာဉ်တော်ကိုလွှတ်၍သူတို့ကိုဖန်ဆင်းတော်မူသဖြင့်မြေကြီးမျက်နာကိုအသစ်ပြုပြင်တော်မူ၏တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဲ့ဒီလိုတနေ့နေ့မှပြက်ကိုပြဲရမယ်။လောင်ကိုလောင်ကျွန်းရလိမ့်မယ်ဆိုတဲ့အသည့်တရားတွေနဲ့အတူသူဖန်ဆင်းတဲ့ကိုဘဝဟာသူထားတဲ့မြေလောကမှာရှင်သန်ရသမျှအမျက်ပဲ။သူ့ရဲ့စီရင်တော်မူသမျှတွေဟာလေသူ့ကိုချစ်သူတို့အတွက်တော့ဘာမှကြောက်စရာဟုတ်လိမ့်မယ်မထင်ဘူးလို့တွေးတော်ရင်းနဲ့လင်္ကာတပုတ်ကိုကျွန်တော်သွားပြီးတော့စိတ်ကူးမိပါတယ်။ပေးသနာသောယေရှုမြတ်လှုပ်ရှားပဲ့တင်ကဘာတခွင်၌အစဉ်ရှိ၏။မသိမကြွမ်းမခံစားနိုင်စိတ်အလွန်ခိုင်တဲ့လူသားထားရနေဆေးရသို့သွားရစဉ်အတွေ့အကြုံများစွာအယယုံစားစရာအခြားဘာမျှမရှိတရည်ရည်နွမ်းလျော့တသောသောရှောက်လန်းအသက်လန်းတခဏတဘဝလျှက်တပြက်ကိုဆက်เสียသူဂရိကောင်းကင်နိုင်ငံတော်ရှိ၏တဲ့သိစေတော်တငယ်ချင်းအဲ့ရာဟာအဖရဲ့ချစ်ချင်းပဲဒါဟာဒီသင်္ကန်းစာကိုပြည့်စုံနေရင်နဲ့ကျွန်တော်ရဲ့နှလုံးသားမှာထိထိခိုက်ခိုက်ရေးလိုက်မိတဲ့လင်္ကာကလေးပဲဖြစ်ပါတယ်။ချင်းချောက်မှုတည့်ရလို့ဆွဆွဲရင်လည်းညှင်းနိုင်မှာမဟုတ်တဲ့။တမန်တော်ကြီးရှင်ပေတရုကတဆင့်ကြားနာရပါသောဩဝါဒစကားတို့ဟာတကယ်တကယ်တော့ဘလောက်အထိပဲပြင်းထန်နေပါစေ။မိစ္ဆာဝါဒီဖြစ်သူစာရမဏတ်ရဲ့လူဘိန်းကြိုက်ကမြောက်ကချောက်အပြော့ဆွဲဆွဲမှုတွေ၊တရင်ကသာယာမှုနဲ့ဖြည့်ဆည်းခြင်းလန်တွေပြောက်သောသားတို့အကြိုက်အသွေးအသားဖောက်ပြန်မှုတွေတက်တော့ဘယ်လို့မှမရှင်းသာအောင်သစ္စာတရားနဲ့ညီညွတ်တယ်။တမာတရားဖြစ်နေတယ်။ဘုံတကောအာနုဘော်တော်နဲ့ပြည့်စုံကြွယ်ဝတယ်။အသက်လန်းရဲ့အရှင်သခင်စီရင်ခြင်းတွေမှုကိုယ်ကဘာလောကကြီးရဲ့ကိုယ်ဘဝအကြောင်းကြီးရဲ့ကိုကြိုတင်သိမြင်ပြင်ဆင်အားယူစေနိုင်တယ်လို့ကျွန်တော်ဆိုချင်ပါတယ်။ဟုတ်ပါတယ်။အပြည့်လန်းသည်ဟူသောလူရွာဘော်ကအသက်လန်းနှုတ်ကပတ်တော်မှုလို့ကျွန်တော်အတွက်အလွန်ကျေးဇူးကြီးလာတဲ့သင်ငန်းစာတွေကြီးပဲဖြစ်နေပါပြီ။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်17မှ23တို့ဖြစ်၍ဤအရာအလုံးစုံတို့သည်ကုန်စင်မြီမှန်သောကြောင့်မိုးကောင်းကင်သည်မီးနှင့်ပြည့်၍လောကတတ်တို့သည်ပူအားကြီးလျက်အရေးကြိုခြင်းကိုခံရသောနေ့သည်ဟုသောဘုရားသခင်ဤနေ့ရဲ့ရောက်လိမ့်မည်ဟုသင်တို့သည်မျှော်လင့်တောင်းတလျက်ပန်းရှင်သောအကျင့်ကိုကျင့်ခြင်းဖျားဝတ်၌မွေလျောခြင်းအဖြစ်အဘယ်သို့သောသူဖြစ်အပ်ကြသနည်းယခုရှိသမျှသောအရာတို့သည်ပြည့်ရတော်လေဖြောင့်မတ်ခြင်းတရားတည်နေရာမိုးကောင်းကင်သစ်နှင့်မြေကြီးသစ်ကိုငါတို့သည်ဂရိတော်နှင့်အညီမျှော်လင့်ကြ၏အမတ်တမဲ့သားကျမ်းစာကိုလွှာပြီးတော့ဖတ်ကြမယ်ဆိုရင်တော့နော်အခုအပိုင်းဖော်ပြချက်တွေတဲကထိုနေ့ရက်ကိုမျှော်လင့်တောင်းတလျက်ဆိုရကိုအမုတ်အနာဂတ်တဲကထိုနေ့ရက်ကိုတောင့်တသူဟာအမင်္ဂလာရှိ၏ဆိုတာနဲ့ရှင်တွဲပြီးတော့ကျမ်းစာဟာပဲဟိုတမျိုးဒီတမျိုးလုပ်တယ်ဆိုပြီးတော့ထင်ကျင်စရာရှိနေပါ रे မဟုတ်ပါဘူးအာမုတ်အနာဂတိကျမ်းမှာကဣသရေလဘုရင်ကစပြီးတော့တပြည်လုံးအဖဖခင်ကိုစော်ကားနေလို့ကြိမ်မောင်းရင်းထိုနေ့ရက်ဒီဟုသော ပျက်စီးဆုံးရှုံးခြင်းကြီးစွာခံစားရဒုက္ခကာလ၌ငမိုက်သားတွေတို့သွားရလဟဲဆိုတဲ့တစ်ဖက်ကနေချိမ့်ချောက်တက်လှန်လိုက်ခြင်းဖြစ်တယ်။ပြန်ပြီးတော့သူတို့ချီရလေ့လာကြည့်ပါ။အာမုတ်အနာဂတိကျမ်းအခန်းကြီး6ရဲ့အငယ်18ကနေ23အတွင်းမှာအဲ့ဒီသဘောတရားဟာပြတ်သားရှင်းလင်းစွာထင်ဟပေါ်လွင်နေပါတယ်။ထာဝရဖျားဤနေ့ရက်ကိုတောင့်တသောသူတို့သည်အမင်္ဂလာရှိကြ၏။သင်တို့သည်အဘယ်အကျိုးရှိကြလိမ့်မည်နည်း။ထာဝရဖျားဤနေ့ရက်သည်သင်တို့၌လင်းသည်မဟုတ်အမိုက်ဖြစ်လိမ့်မည်။လူသည်ရှင်သေးရှိရာမှပြေး၍ဝန်ကိုတွေ့ကြဲ့သို့၎င်းအိမ်တဲသို့ဝင်၍ထရန်ကိုမှီစဉ်မွေကြိုက်ကြဲ့သို့၎င်းဖြစ်လိမ့်မည်။ထာဝရဖျားဤနေ့ရက်သည်မလင်းဘဲမိုက်လိမ့်မည်။ထွန်းလင်းခြင်းအရှင်မရှိအမိုက်သက်သက်ဖြစ်လိမ့်မည်။သင်တို့ဆောင်သောပွဲနေတို့ကိုငါမုံ၏ဆက်ဆုပ်ရွံရှာ၏ချိုးကြံစွာကျင့်သောနေ့ရက်တို့၌ငါမမွေ့လျော။မိရှုရာယိနှင့်ဘောဇင်ပူဇော်သက်ကာတို့ကိုဆက်ကပ်တော်လဲငါလက်မခံ။စူဝါသောတရိษံတို့ကိုမိသဟာယယိပူဇော်တော်လဲငါသည်ပမာဏမပြု။သင်တို့တည်ခြင်းဆိုသံကိုပယ်ရှားကြလော့။တယောထိုးသံကိုငါနာညီလှ၏တဲ့။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အခုတမန်တော်ကြီးရှင်ပေတရုဩဝါဒရဲ့ဖော်ပြချက်နဲ့အခြေခံသဘောချင်းအရှင်းမတူညီပါဘူး။အခုတမန်တော်ကြီးရှင်ပေတရုရဲ့ဖော်ပြချက်ဟာအဲ့ဒီကြောက်ခမန်းလိလိတရားစီရင်ခြင်းနဲ့ဒုက္ခဆင်းရဲခံစားရကတ်ကာလတစ်ခုတည်းတည်းမကပို၍ကြော်လွှားသွားသောကျေးဇူးတော်ကာလအချိန်တစ်ခုကိုဖော်ညွှန်းထားပါ रे ကျိမ့်မောင်းခြင်းတည်းမကသတိပေးခြင်းကသာလျှင်ပိုကဲနေပါ रे အသင်းတော်နဲ့ယုံကြည်သူအပေါင်းတို့အနေနဲ့မျှော်လင့်တောင့်တအသည့်အဆင့်မှာရှိနေတယ်တောင့်တသည့်အတိုင်းမျှော်လင့်ခြင်းဆုကျေးဇူးကိုဖော်ပြထားတယ်ဆိုတာတွေ့ကိုကျွန်တော်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်သင်ခန်းစာအဖြစ်အထူးသတိပြုမိဖို့လိုပါ रे တို့ဖြစ်၍ဤအရာအလုံးစုံတို့သည်ကုန်စင်မီမှန်သောကြောင့်မိုးကောင်းကင်သည်မီးနှင့်ပြည့်၍လောကတတ်တို့သည်ပူအားကြီးလျေအရေးကြိုခြင်းကိုခံရသောနေ့သည်ဟုသောဖျားသခင်ဤနေ့ရဲ့ရောက်လိမ့်မည်ဟုသင်တို့သည်မျှော်လင့်တောင့်တလျေသင်ရှင်းသောအကျင့်ကိုကျင့်ခြင်းဖျားဝတ်၌မွေးလျော်ခြင်းအဖြစ်အဘေသောသောသူဖြစ်အပ်ကြသနီယခုရှိသမျှသောအရာတို့သည်ပြည့်ရတော်လေဖြောင့်မတ်ခြင်းတရားတည်နေရာမိုးကောင်းကင်သည်နှင့်မြေကြီးသစ်ကိုငါတို့သည်ဂရိတော်နှင့်အညီမျှော်လင့်ကြ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကောင်းကင်သည်နှင့်မြေကြီးသစ်ဆရာဟာအခုကျွန်တော်ခိုးလှုံရာလောကအဟောင်းရဲ့ဤကုန်းမှာအဖဖျားသခင်တည်မီဖြစ်သောနိုင်ငံတော်ပဲဖြစ်ပါれကျွန်တော်မိတ်ဆွေတို့ယုံကြည်သူအလုံးသူပြိုင်မျော်လင့်စွာစောင့်ဆိုင်းရာမင်္ဂလာကဘာလောကဖြစ်တယ်မျော်လင့်ခြင်းရှိရန်အတွက်လေဗျာဒိတ်ကျမ်းမှတဆင့်သောကျမ်းတွေမှာအနာဂတ်မြင်ကွင်းများကိုတင်ပြထားပြီးဖြစ်ပါတယ်ဗျာဒိတ်ကျမ်းအခန်းကြီး27အငယ်1မှာအခုလို့ဆိုထားပါတယ်ကောင်းကင်သစ်နှင့်မြေကြီးသစ်ကိုလည်းငါမြင်၏အဘယ်သို့နည်းဟုမူကားရှေးကောင်းကင်နှင့်ရှေးမြေကြီးသည်၍သွားကြပြီထိုအခါမှစ၍သမုတ်တရားမရှိတဲ့အဲ့ဒီတိုင်းပါပဲကျွန်တော်အချင်းချင်းကိုးကားနေတဲ့ဟေပြဲဩဝါဒစာအခန်းကြီး7ရဲ့အငယ်28မှာလေရှင်းနေအောင်တွေ့ရတဲ့အရာရှိပါသေးတယ်။တဖန်ဟူသောစကားဤအတိတ်ပဲကမလှုပ်သောအရာတို့ကိုတည်စီခြင်းဟာလှုပ်သောအရာတို့ကိုလောကီအရာကဲ့သို့ပယ်ဖြတ်လိမ့်မည်ဟုဆိုလိုသတည်း။ထို့ကြောင့်ငါတို့သည်မလှုပ်နိုင်သောနိုင်ငံကိုရသည်ဖြစ်၍ခံ냐ကြောက်ရွံ့သောသဘောနှင့်ဖျားသခင်ကိုလျှောက်ပတ်စွာဝတ်ပြုနိုင်မည်အကြောင်းကျေးဇူးတော်ကိုစွဲလန်းကြကုန်အံ့တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ရှင်ပေတရုဆိုတဲ့တငါသည်ဘဝမှတမန်တော်အဖြစ်သို့ရွေးကောက်ခြင်းခံရသူကြီးမှတစဉ်အဖဖျားသခင်သိစေခြင်းနဲ့အတိုင်းပဲလူသားတို့ရဲ့အချိန်ကာလကိုအဖဖျားသခင်ဘယ်လိုပိုင်နိုင်စွာစီရင်ထားတယ်ဆိုတာကိုတော့ကျွန်တော်ကဒီအပိုင်းမှာအတိတ်ပစ္စုပန်အနာဂတ်ဆိုပြီးတော့သုံးပိုင်းခွဲခြားလေ့လာမှတ်သားခဲ့ကြရပြီပါပြီ။သူမို့လို့သာလျှင်တတ်နိုင်တဲ့တရားအရေးအောက်မှာနှိခိုးနေရတယ်။သူမို့လို့သာလျှင်ပိုင်ပိုင်နိုင်နိုင်စီရင်နိုင်ပါသောမြေကြီးနဲ့မြေကြီးတစားမြေကြီးသားဖြစ်ပါသောကျွန်တော်များတို့ရဲ့သမိုင်းကိုမိတ်ဆွေတို့ဘယ်လိုသုံးသပ်ကြပါသလဲ။ရှုမြင်ကြပါသလဲ။ကျွန်တော်တို့ကိုဒီကနေ့နှုတ်ကပတ်တော်ဟာပြင်းထန်စွာသတိပေးနေတယ်မေးမြန်းစောကြောလျက်ရှိနေပါ रे စွမ်းဆောင်လို့ကျွန်တော်တင်စားဖော်ပြပေးခဲ့တဲ့အတိုင်းပဲငန်းအိုကြီးတကောင်ရဲ့သေကန်နီးဓမ္မတီးအဖြစ်ဒီရှင်ပေတရုဩဘာဒနဲ့အနာဂတ်တိတို့ဟာသံဝေကတရားများနဲ့လေအကျုံးဝင်နေတယ်လို့ကျွန်တော်ဆိုခြင်းပါ रे ငါတို့သခင်ယေရှုခရစ်သည်ဗျာဒိတ်ပေးတော်မူသည့်အတိုင်းငါတဲခိုရတဲကိုမကြမမြင့်မီငါပြစ်သွားရမည်အရာကိုငါသိမှတ်၍ဤတဲ၌ရှိနေစဉ်ကာလပတ်လုံးသင်တို့ကိုသတိပေး၍နှိုးစော်အပ်သည်ဟုငါသဘောရှိ၏ထို့မှတပါငါဆုတည်သည့်နောက်သင်တို့သည်ဤအရာများကိုအစဉ်မှတ်မိစေခြင်းဟာငါကြိုးစားအားထုတ်မည်တဲ့ဒီသံဝေကစကားနဲ့သင်္ခါရတရားများကိုဘေပါသာဝင်လူသားမဆိုသဘောပေါက်နိုင်ပါ रे နားလည်နိုင်လောက်ပါ रे ဒါနဲ့ပတ်သက်ပြီးတော့မောရှေစီရင်ရေးသားခဲ့တဲ့ဆာလံပတ္ထနာတော်ရဲ့အငယ်၁၁နဲ့၁၂မှာကြားနာခဲ့ရတဲ့ဓမ္မသဘောတရားအတိုင်းပဲကျွန်တော်မိတ်ဆွေတို့အတွက်အခုသင်ခန်းစာအပေါင်းတို့ဟာကောင်းသောအမြင်များနဲ့ဘဝသစ်ကိုရှေ့ရှုစေလိမ့်မယ်လို့ကျွန်တော်လေးနဲ့စွာခံယူမိပါ रे အမျက်တော်အရှိန်ကိုအဘယ်သူသိပါသနည်းအမြဲထွက်တော်မူခြင်းကိုကြောက်ရွံ့သင့်သည့်အတိုင်းအဘယ်သူကြောက်ရွံ့ပါသနည်းအကျွန်ုပ်တို့သည်ပညာတရားကိုနှလုံးသွင်းမိမည်အကြောင်းကိုနေ့ရဲ့ကာလကိုရေတွက်နိုင်စေခြင်းဟာသွန်သင်တော်မူပါအာမင
်ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်14ကနေအခန်းငယ်18အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်